COVID-19 တိုက်ခိုက်ရေးဆိုင်ရာအစိုးရရဲ့ညှိနှိုင်းပူးပေါင်းရေးကော်မတီကတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ကိုရောဂါထိန်းချုပ်ကုသရေးဆိုင်ရာကျန်းမာရေးအထောက်အကူပြုပစ္စည်းတွေနဲ့ quarantine center တွေမှာအသုံးပြုရမဲ့ပစ္စည်းတွေကိုပေးအပ်ခဲ့တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစော်ပါCOVID-19 ရောဂါတိုက်ဖျက်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေနဲ့ဥပောင်းညှိနှိုင်းဆောင်ရွက်ဖို့အစိုးရကဖွဲ့စည်းထားတဲ့ကော်မတီဟာ EAO အဖွဲ့တွေနဲ့အစုအဖွဲ့လိုက်ရောတဖွဲ့ချင်းအလိုက်ပါအွန်လိုင်းကနေဆွေးနွေးခဲ့ပြီးဆွေးနွေးပွဲရလဒ်အရာလိုအပ်တဲ့ကျန်းမာရေးအထောက်အကူပြုပစ္စည်းတွေကိုရန်ကုန်မြို့မှာလွှဲပြောင်းပေးအပ်ခဲ့ပါတယ်။ကျန်းမာရေးထောက်အကူပြုပစ္စည်းတွေကို NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့အပြင်လက်မှတ်မထိုးသေးတဲ့2ဘွဲ့ကိုပါလွှဲပြောင်းပေးအပ်ခဲ့တာဖြစ်ကြောင်းအခမ်းအနားကိုပါဝင်တယောက်ခဲ့တဲ့ဦးလမောင်ရွှေကပြောပါတယ
်။ဒီနေ့အခမ်းအနားကိုတော့ဒီ10ဘွဲ့ပြောင်းတယ်။ဒါကလူထုလာတဲ့10ဘွဲ့ဟာဒီ10ဘွဲ့လုံးရဲ့ဆိုလို့ပြောရတယ်။လက်မှတ်မကြီးထိုးရတဲ့အခြေအရောဒီဆွေးနွေးမှရှိတဲ့စက်ပီပီနဲ့ဒီကြားရတဲ့အခြေအရအခင်ပီပီကိုဒီတစ်ခါကိုယ်နဲ့တက်ပါတယ်။ဒီအဲ့ဒီပီပီကိုကဆက်
ပေးအပ်တဲ့ပစ္စည်းတွေမှာငင်းချမ်းရေးကော်မရှင်ရန်ပုံငွေကနေပေးတဲ့ COVID-19 ကာကွယ်ထိန်းချုပ်ရေးအထောက်အကူပြုပစ္စည်း6မျိုးနဲ့ရန်ကုန်တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနကထောက်ပံ့တဲ့ Quarantine Center တွေမှာအသုံးပြုဖို့ပစ္စည်း13မျိုးပါဝင်ပါတယ်အစိုးရကယောဂတိုက်ဖျက်ရေးအတွက်ကူညီထောက်ပံ့လာတဲ့အပေါ် EAO ရဲ့ကိုယ်စားလှယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဒုဥက္ကဋ္ဌဦးမျိုးဝင်းကအခုလိုပြောပါတယ
် EAO ရဲ့ဆွေးနွေးခဲ့တာတော့ဒီပြည်ကကူညီလိုအပ်တဲ့အစီအစဉ်တို့ပြည်စည်းတို့အားလည်းယောဂတွေကာကွယ်ထိန်းချုပ်မှုတွေအဲဒီပေါ်မှာမြန်မာပြည်မှာဒီဆွေးရတဲ့ပြည်ကတော့သူဒီပါပိနေတယ်လို့ဒီပါပုတ်ပေးတဲ့သဘောပါပဲဒီယောဂအောင်ပူပေါင်းဆောင်ရွက်ဖို့ကတားတော့နှစ်ဖက်ကတော့အညစ်ပြပါတယ်ဒီယောဂတော့ဒုဥက္ကဋ္ဌကောင်းတဲ့ဖြည့်ရှင်းလို့မပြလာဘူးအဲ့ဒီပူပေါင်းဆောင်ရမယ်ဆိုတဲ့အခြေခံပေါ်ပါလို့ပူပေါင်းဆောင်ရမှုတိုက်တွန်းတဲ့တစ်ခါတော့ဒီပူပေါင်းဆောင်အခြေခံနဲ့ပြောရည်ကြည်မှုပြီးစားပြီးတော့ဒီတိုက်ပြမယ်နဲ့တစ်နာပြီးဒီချမ်းကြီးကိုလည်းဒီတဲ့အောင်မြောင်ဆောင်ရည်ပူတာဒါတော့မဆုတော့တိုက်တွန်းပါတယ်ကျွန်တော်လည်းဒီလိုဆိုပြပါတယ်
လောလောဆယ်မှာတော့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးနဲ့ဆက်လျင်းတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ညှိနှိုင်းပူးပေါင်းရေးကော်မတီဟာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့9ဖွဲ့နဲ့ဆွေးနွေးထားသလိုလက်မှတ်မရေးထိုးသေးတဲ့ TNE မျိုးသားတိုးတက်ရေးပါတီ TNPP နဲ့လည်းဆွေးနွေးထားပါတယ်ဒီလအစောပိုင်းကတော့ COVID ရောဂါကာကွယ်ထိန်းချုပ်ရေးအတွက်ဆောင်ရွက်နေတဲ့ပြည်အမျိုးသားစည်းရုံး KNU ဂိတ်တချို့ကိုအစိုးရတပ်မတော်ကဖယ်ရှားခဲ့တဲ့နောက်နှစ်ဖက်တပ်တွေအကြားမှာပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီကနေ့မှပဲညှိနှိုင်းပူးပေါင်းရေးကော်မတီနဲ့ KNU အကြားမှာအွန်လိုင်းကနေတဆင့်ဒုတိယအကြိမ်ထပ်မံဆွေးနွေးခဲ့ကြောင်းဦးလာမောင်ရွှေကပြောပါတယ
်။ဒီကောက်ဆွေးနွေးတော့မချက်ရှိတယ်ပေါ့နော်။အဲ့ဒါဒီနေ့ရှင်းကြတာတော့ KNU ပဲရဒီ screening ပါနေမှာဒီကမဲဆီဆီကခိကြရတယ်နေယူတဲ့နေရာတွေမှာတဲ့အချင်းကြီးရဲ့တက်ဖွဲ့ကျေးရတယ်နေတပားလေးနေနဲ့ဒါမပါဝင်ဘူးပါလေအဲ့ဒါဆေးကြီးနဲ့ပေါ်နေတယ်မဟုတ်ဘူးပေါ့ကျန်ပြီးရကျမရပေါ်နေတယ်နောက်ပြီးတော့ဆေးဝင်တာပေါ့အဲ့ဒါဒီကပါတယ်လို့သူရှင်းပြတယ်သူအနေနဲ့တော့ COVID-19 ဆိုတဲ့ဝက်ဆိုးနေနဲ့ဆောင်းနေတယ်လို့ပြောတယ်ပေါ့နော်နောက်တစ်ခုကတော့နိုင်ငံတကာအခုဒီကိစ္စတွေလည်းဒီနေ့ဆွေးနွေးထံမှာပါတယ်
KNU ဘက်ကဆွေးနွေးတဲ့အချက်မှာနှစ်ဖက်အကြားဖြစ်ပေါ်တဲ့ပြည်ပခန့်တွေရှင်းချဖို့နဲ့ထပ်မံမဖြစ်ပွားစေဖို့အတွက်ပူးပေါင်းဆောင်ရွက်မှုအဖြစ်အစိုးရကော်မတီဘက်ကရှုမြင်ကြောင်းနဲ့နိုင်ငံတကာအကူအညီကိစ္စတွေကိုတော့ထပ်မံဆွေးနွေးဖို့ရှိနေကြောင်းဦးလမောင်ရွှေကဆက်ပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့တက်မတော်ကလည်း NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကို COVID-19 ရောဂါတိုက်ဖျက်ရေးအတွက်လိုအပ်တဲ့ကျန်းမာရေးဆိုင်ရာအထောက်အပံ့တွေကိုပေးအပ်ခဲ့တယ်လို့ NCA လက်မှတ်မရေးထိုးသေးတဲ့ဖွဲ့စည်းတွေကိုလည်းပေးအပ်တာတွေရှိပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။